မြန်မာနိုင်ငံသတင်းနိုင်တိုင်းဖက်မှာဆေးရဲတင်းမာနေတဲ့အတွက်ထိုင်းမြန်မာနယ်စပ်ရန်အောင်ပြည်နယ်ကရက်ပူရီနယ်စပ်ထိုင်းဖက်ကိုစစ်ဘေးရှောင်တွေခိုးလုံလာနေကြတာကြောင့်ထိုင်းအမှတ်25တပ်ရင်းမူဘူမူကြီးကူမီဖတ်ဘူရမ်ခေါင်နဲ့အဖွဲ့ဝင်တွေဟာဒီကနေ့မတ်လ23ရက်နေ့ကလာရောက်စစ်ဆေးခဲ့ပြီးတော့လုံခြုံရေးတွေပို့ပြီးတော့တိုးချဲ့ချထားလိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းကနေမိုက်အေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ရန်အောင်ပြည်နယ်တဲကိုမြန်မာနိုင်ငံတနင်္သာရီတိုင်းတဲကစစ်ဘေးရှောင်တွေပြီးခဲ့တဲ့လကစပြီးတိုက်ပွဲတွေဖြစ်တိုင်းထွက်ပြေးတိမ်းရှောင်လာနေကြတာပါမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ KNU ပူးပေါင်းတပ်တွေဇက်တိုက်ဆူသလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ထိုင်းမြန်မာနယ်စပ်ကရာဘူရီနယ်ခြားတလျှောက်ကိုထိုင်းစစ်တပ်ကတပ်ဖွဲ့ဝင်တွေတိုးမြှင့်ချထားပြီး24နာရီအထူးစောင့်ကြပ်ကင်းလှည့်နေပါတယ်အဲ့ဒီဒေသမှာလုံခြုံရေးအရအကာအယံတွေအပြင်လုံညုံရေးတပ်သားတွေတိုးချဲ့ချထားပြီးတင်းကျပ်တဲ့စစ်ဆေးမှုတွေပိုလုံလာတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဆန်နဲ့တပ်သားဖြစ်တဲ့ဒီသမဘက်ဆန်မလေးဒီမှာတိုင်းနေပါမယ်။အဲ့လိုမျိုးအကြက်ကြက်ဖြစ်တဲ့ခါကျတော့တချို့စစ်ဘေးရှောင်တွေရာနဲ့ဖြီးပါတယ်။အဲ့ဒီဒီဘက်ဆန်မမြေဒီဘက်ဆန်လာပြီးတော့ရှောင်နေကြရှိတယ်။ကျွန်တော်ပြောနိုင်တာဆယ်စုနှစ်လောက်အထိကတော့ဒါပထမဆုံးအကြိမ်ဖြစ်မယ်။ဒါအဲ့ဒီဟာတော့အဓိကပေါ့နော်။ဒီကြတာအဲ့ဒီစီးရေးပြန်မှမူခဲ့ကိုခိုင်းမဲ့ချမ်း။အဲဒီမှာသူတို့ပြောတာသူတို့အဓိကတော့လေဟိုဝင်ထွက်သွားနေတဲ့ဟာမျိုးကြီး။အားမျိုးနေရာတွေဆိုလို့ရှိရင်သူတို့ဟိုကာတာပေါ့နော်။ဟိုအန်တာပြီးတဲ့ခါကျတော့လုံခြုံရေးအကောင့်ထားတာပေါ့
။မလ7ရက်နေ့တုန်းကတော့ထိုင်းအမှတ်25တက်ရင်မူဘုံမူကြီးကုမိဖတ်ဘွန်ရန်ခေါင်နဲ့အဖွဲ့ဝင်တွေဟာနေဆက်ကိုလာရောက်စစ်ဆေးခဲ့ပြီးလုံခြုံရေးကိုတိုးမြှင့်ချထားဖို့နဲ့ထွက်ပြေးလာတဲ့စစ်ဘေးရှောင်တွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့ကိစ္စတွေကိုဆွေးနွေးသွားခဲ့ကြပါတယ်။လက်တလောမှာမြန်မာဘက်ကတိုက်ပွဲတွေရပ်ဆိုင်းသွားပေမဲ့စိတ်ထရတဲ့အခြေအနေမရောက်သေးဘူးလို့လည်းဘုံမူကြီးကုမိဖတ်ကပြောကြားသွားခဲ့ပါတယ်
။တူရဒီအဲ့ဒီနယ်မြေရဲ့တောင်ခံဟောပေါ့ဟိုဘလိုကောင်းလဲစစ်ဒီဘက်ဆိုင်ကတောင်းခံပါတော့။ဟုတ်ပြီရအောင်ဆိုင
်။ဟုတ်ကဲ့။
ဟုတ်ကဲ့ဒီမှာအဲ့ဒါမှာပြီးတော့ဖြစ်စီရအောင်ပါမယ်
။ဟုတ်ကဲ
့။အဲ့လိုမျိုးလုပ်လေ။ဟိုအဲ့ဒီနေကြောင်ဟိုတနေ့ပတ်ပြီးတော့ပြေးလာလူတွေတော့ဘာမှမလုပ်ဘူးပြီးတော့ပြန်သွားပါတော့။တော့လည်းနေစရာစားစရာကြီးကြီးရင်ပေး။ဆင်မရေးအခြေခံစောင့်ရှောက်မှုလေးပေး။အဲ့လိုမျိုးပဲလုပ်တယ်။အဲပြီးတဲ့ခါကျရင်တော့ပြန်ပေါ့နော်ပြောရမယ်ဆိုတဲ့အတော့မှာ
။
ပြန်ပို့ရအောင်ပါမယ်။ဟုတ
်ကဲ့
။ထိုင်းမြန်မာနေဆက်တက်ပြည်နယ်ထဲမှာတော့မကြကနောက်ဆိုသလိုတိုက်ပွဲတွေဖြစ်တိုင်းထိုင်းဘက်ကစစ်ဘေးရှောင်တွေဝင်လာတာရှိပေမဲ့တနင်္သာရီတိုက်ဘက်ကနေရနောင်းဘက်ကစစ်ဘေးရှောင်တွေဝင်လာတာကတော့ဆယ်စုနှစ်နှစ်ခုလောက်အတွင်းမှာဒါဟာပထမဆုံးချိန်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။လက်တလောမှာတော့မြန်မာနိုင်ငံတနင်္သာရီတိုက်ဘက်မှာစစ်ရေးမတည်ငြိမ်မှုတွေရှိနေစေဖြစ်တာကြောင့်ထိုင်းဘက်ကတော့ပို့ပြီးတော့သတိထားပြီးလုံခြုံရေးကိုတိုးမြှင့်ချထားတာဖြစ်ပါရဲ့ရှင်။